ရှိရမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စတက်တွေကိုနှင်ထုတ်ဖို့တူရကီရဲ့ကာလကြာရှည်စီစဉ်ထားတာကိုစတင်ဖို့ဆန္ဒပဲလို့တူရကီစစ်ဖက်ရာရှိတွေကပြောပါတယ်။ဒီကတ်စတွေကိုတူရကီအစိုးရကအကြမ်းဖက်သမားအဖြစ်သတ်မှတ်ပေးမယ်။နောက်နိုင်ငံအများစုကတော့ IS စစ်သွေးကြော်တွေချေမှုန်းရင်းမှာသူတို့ရဲ့အဓိကမိတ်ဆွေဖြစ်သတ်မှတ်ပါတယ်။အင်္ဂါနေ့အစောပိုင်းမှာတူရကီကသူ့ရဲ့စီရဲနယ်ဆက်ဒေသတစ်လျှောက်ကို rocket launcher တွေနဲ့ရောလက်နက်ကြီးတွေနဲ့မှပစ်ခတ်ခဲ့တာဖြစ်ပြီးတူရကီနယ်ဆက်တစ်လျှောက်ကိုအကြမ်းဖက်ဇင်းကြံလန်ဖန်တီးမှုကိုသူတို့ခွင့်မပြုဘူးလို့ပြောပါတယ်။ဒီရဒီမိုကရက်တစ်တပ်ဦး SDF ကတော့ဒီပြစ်ခတ်မှုကြောင့်ထိကြိုက်ဒဏ်ရာရသူမရှိကြောင်းနဲ့ဒါရန်ဆတဲ့အဖို့အပြုမှုဖြစ်သူတို့မတတ်မှတ်တဲ့အတွက်လက်တော့မပြန်ဘူးလို့ဆိုပါတယ်။ကတ်စရာရှိတွေကတော့တူရကီကတ်စတက်တွေရိတ်ခပစ္စည်းအားဖြစ်ဖို့တုံးတဲ့အီရန်နားမှာရှိတဲ့နယ်စပ်ခိုင်နာကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆွဆဲပါတယ်။တူရကီဘက်ကစစ်စင်ရည်မလုပ်ခင်ဒီနယ်စပ်ဒေသကနေတက်တွေရုတ်သိမ်းမယ်လို့အမေရိကန်ဘက်ကကြေညာလိုက်ပြီးမကြခင်ရက်တွေတွင်မှာပဲအခုလိုတင်းမာမှုတွေတိုးလာတာဖြစ်ပါတယ်။အင်္ဂါနေ့မှာပဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ဟာဂျိုနာသန်ရက်ဟော့ဖ်မန်ကကြေညာချက်ထုတ်ပြန်ပြီးတူရကီဘက်ကသူ့သဘောနဲ့သူလှုပ်လာတာတွေ့ရတဲ့အတွက်တူရကီရေစီးရီးယားမြောက်ပိုင်းကိုဝင်ပြီးသိမ်းနိုင်ခြင်းကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေကိုစီးရီးယားမြောက်ပိုင်းမှာခြားထားလိုက်ပြီးအခုချိန်မှာတော့စီးရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေအောင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။